American ပြည်အောင်စုရဲကိုမက္ကဆီကိုနိုင်ငံကနေတဆင့်တရားမဝင်ဝင်ရောက်လာတဲ့ကျူဘာ၊ဟေတီနဲ့နီကာရာဂွာသုံးနိုင်ငံကရွှေ့ပြောင်းလာသူတွေကိုချက်ချင်းနေရဲပြန်ပို့တာတွေလုပ်သွားမယ်လို့သမ္မတဂျိုးဘိုင်ဒန်ကသတိပေးပါရယ်။မက္ကဆီကိုနယ်စပ်ကတဆင့်တရားမဝင်ဝင်ရောက်လာနေကြတဲ့ဗီနီဇွဲလားနိုင်ငံသားတွေကိုဟန်တားဖို့ကြိုးစားနေတဲ့အချိန်မှာအခုနောက်ထပ်သုံးနိုင်ငံကတရားမဝင်ဝင်ရောက်လာတဲ့သူတွေကိုပါဟန်တားသွားမယ်ဆိုတာကိုကြာတာရင်းနေကပြောကြားသတိပေးလိုက်ကြပါကိုနိုင်ငံအတွင်းဖိနှိပ်မှုတွေကြောင့်ထွက်ပြေးလာရတဲ့ဆိုရင်လေအရင်ဆုံးကိုရောက်နေတဲ့မက္ကဆီကိုနိုင်ငံမှာတရားဝင်နီးနဲ့ခိုးလုံခွင့်ရှောက်ထားပြီးမှသာအမေရိကန်ပြည်ထောင်စုတွေကိုဝင်ရောက်ခွင့်ပြုမယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါရယ
် Today my administration is taking several steps to stiffen enforcement for those who try to come without a legal right to stay.
တရားမဝင်နီးနဲ့ဝင်ရောက်လာတဲ့သူတွေကိုတင်းတင်းကြပ်ကြပ်ဟန်တားမဲ့အစီအစဉ်တွေကိုအစိုးရကစားလုံနေပါပြီ။ခိုလုံခွင့်အမှတ်တကယ်လိုအပ်တဲ့သူတွေကိုမြန်မြန်ဆန်ဆန်ကာကွယ်မှုပေးနိုင်အောင်လည်းလုပ်နေပါရယ်။ဒါကြောင့်ဖိနှိပ်မှုတွေကနေလွတ်အောင်ထွက်ပြေးလာတာပါလို့ပြောရင်လည်းအဲ့ဒီလူအတွက်ခိုလုံခွင့်အမြန်ဆုံးရအောင်လုပ်နိုင်တဲ့တရားဝင်နီးလန့်တွေရှိပါရယ်။တရားမဝင်နီးနဲ့ဝင်ရောက်တာကိုတော့လက်ခံမှာမဟုတ်ပါဘူးလို့သမ္မတဂျိုးဘိုင်ဒန်ပြောသွားတာပါ။ကျူဘာ၊ဟေတီ၊နီကာရာဂွာနဲ့ဗီနီဇွဲလားနိုင်ငံတွေကနေရွှေ့ပြောင်းလာပြီးမက္ကဆီကိုနယ်စပ်ကနေတဆင့်အမေရိကန်ပြည်ထောင်စုတွေကိုဝင်ရောက်သူတွေဟာပြီးခဲ့တဲ့နှစ်ပိုင်းအတွင်းမှာတိတိတတ်တာပိုးပြီးတော့များလာတာပါ။လာမယ့်နှစ်အတွင်းမှာဒီလေးနိုင်ငံကရွှေ့ပြောင်း၃သောင်းကိုတရားဝင်လက်ခံမယ်လို့လည်းအမေရိကန်အစိုးရကပြောထားပေမဲ့လို့တစ်ချိန်တည်းမှာတရားဝင်ဝင်ရောက်မှုတွေကိုတော့ပြင်းပြင်းထန်ထန်နှိမ်နှင်းသွားမယ်အကြောင်းသမ္မတဘိုင်ဒန်ကမနေ့ကသတိပေးလိုက်တာပါရှင်။